မြန်မာနိုင်ငံမှာလူမျိုးတုံးသုံးသင်ရှင်းလင်းမှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုအရေးယူပြီးတပ်မတော်ကိုနိုင်ငံရေးဩဇာရှိတဲ့နေရာကနေဖယ်ရှားဖို့ကုလသမဂ္ဂရဲ့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်က2018ခုနှစ်စက်တင်ဘာလ18ရက်နေ့မနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်တဲ့စာမျက်နှာ444မျက်နှာပါတဲ့အစီရင်ခံစာမှာတိုက်တွန်းလိုက်ပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကလူခွေခြုံပေါက်ခံရတာတွေနဲ့ပတ်သက်လို့ FFM လို့ခေါ်တဲ့အဲ့ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လေးလာတွေ့ရှိချက်ကိုကောက်ချက်ချပြီးတိုက်တွန်းလိုက်တာပါ။ဒါပြင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့39ချိန်မြောက်ကုလသမဂ္ဂလူခွေကော်မရှင်ညီလာခံမှာလည်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်အဖွဲ့ဝင်တွေနဲ့အတူနိုင်ငံတကာကိုယ်စားလှယ်တွေကဒီအစီရင်ခံစာနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အဲလိုဆွေးနွေးတဲ့အခါမှာ FFM အဖွဲ့ခေါင်းဆောင်မာဇူကီဒါရုစမန်က
Our concerns in fact finding on the basis of context. And the context is that over the past 20 years the UN Council
ဒီမှာလူခွင့်ချိုးဖောက်မှုဆွဆွဲချက်တွေအတွက်ကုလသမဂ္ဂလူခွင့်ကောင်စီကသူတို့ကိုတောင်းပေးခဲ့တယ်လို့သူတို့အနေနဲ့ပထဝီအခြေအနေအရောတကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုပါဘက်ပေါင်းစုံကနေစနစ်တကျစုံစမ်းခဲ့တယ်လို့ပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကနေပြီးတော့လူခွင့်ရေးအထူးကိုယ်စားလှယ်၅ရောင်းမြောက်စက်တိုက်ခန့်အပြီးအနည်း20ကျော်စုံစမ်းခဲ့ပေမဲ့ခုချိန်ထိအရေးယူဆောင်ရွက်နိုင်တာလည်းမရှိခဲ့ဘူးလို့သူကပြောပါတယ်ဒါကြောင့်ဒီချက်လက်တွေကိုအခြေခံပြီးအခုတင်ပြတာလို့လည်းဆိုပါတယ်နောက်ထပ် FFM အဖွဲ့ဝင်တဦးဖြစ်တဲ့ Dominic Sidoti က
Democracy cannot be builtOn a foundation of genocide, crimes against humanity, and war crimes.
လူမျိုးတုံးသုံးသင်ရှင်းလင်းမှုလူသားဖြစ်တည်မှုကိုဆန့်ကျင်တဲ့ရာဇဝတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေကိုအခြေခံပြီးဒီမိုကရေစီကိုမတည်ဆောက်နိုင်ပါဘူး။ငြိမ်းချမ်းရေးနဲ့ဒီမိုကရေစီမရှိရင်လည်းဖွံ့ဖြိုးရေးမဖြစ်နိုင်ဘူးဆိုတာမြန်မာအနေနဲ့သဘောပေါက်ပြီးဖြစ်ပါတယ်။ဒီနှစ်ခုလုံးကြော်ရွေးနေတာမြန်မာတပ်မတော်ကြောင့်ဖြစ်တယ်လို့ပြောသွားတာပါ။တရုတ်နိုင်ငံကိုယ်စားလှယ်ကတော့အခုလိုဆွေးနွေးပါတယ်
The situation in the Rakhine state is still complicated. China hope that the two sides can settle their differences through dialogue and consultation.
ဒီခိုင်ပြည်နယ်ကပြဿနာဟာအရန်ကိုရှုပ်ထွေးလွန်ပါတယ်။ဒါကြောင့်တရုတ်အနေနဲ့မြန်မာရောဘင်္ဂလားဒေ့ရှ်ကိုပါအချက်လေးချက်အကြံပြုထားပြီးဒုက္ခသည်တွေပြန်ခေါ်ရေးသူတို့ဘဝပြန်လည်ထူထောင်ရေးတွေကိုနှစ်နိုင်ငံညှိနှိုင်းဆောင်ရွက်ဖို့တိုက်တွန်းကူညီနေပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအပြုသဘောပို့ဆောင်တဲ့ပံ့ပိုးကူညီမှုတွေဆောင်ရွက်သင့်တယ်လို့ပြောသွားတာပါ။ဂျပန်နိုင်ငံကိုယ်စားလှယ်ကလည
်း Japan appreciates the commencement of initial assessments by the UNHCR and UNDP in 13
ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR နဲ့ UNDP တို့ကမြန်မာနဲ့ပူးပေါင်းဆောင်ရွက်နေတာကိုဂျပန်အနေနဲ့လေးစားအသိမှတ်ပြုပါတယ်။ဒါ့အပြင်ကုလသမဂ္ဂအဖွဲ့တွေရဲ့ပံ့ပိုးကူညီမှုအရန်အရေးကြီးတယ်ဆိုတာကိုလည်းဂျပန်အနေနဲ့အထူးပြုပြောလိုပါတယ်လို့ပြောသွားတာပါ။မနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီ FFM နိုင်ငံကလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံငြိမ်းချမ်းရေးဖွံ့ဖြိုးရေးတည်ငြိမ်ရေးဒီမိုကရေစီရေးတွေအတွက်အနောက်ရှက်ဖြစ်စေတဲ့မြန်မာတပ်မတော်ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့တိုက်တွန်းချက်ကတော့သူတို့အနေနဲ့တောက်လျှောက်ကျူးပန်းနေတဲ့ကိစ္စဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကပြောပါတယ
်။ကျွန်တော်ကတော့ဒီလိုပြောရပါမှမဖြစ်ဘူးကြ။အချက်တစ်ချက်ပဲရှိတယ်။ကျွန်တော်ပြောလိုက်တဲ့အချိန်မှာကျွန်တော်တပ်မတော်ကအစိုးရလက်အောက်မှာရှိနေတယ်ဆိုတာ။ဒီစားကျွန်တော်တို့လူချင်းများကဒါလို့ဒီအားကျကျွန်တော်တို့အခုလို့ဒီလိုဒီစိတ်ပေါ်ဒီလိုဝင်ကြရတာလေအခုလက်ရှိဒီလိုဖြစ်နေတာဒီလိုတက်မလို့အတိအကျဖြစ်ပြီးတော့ရာခိုင်နှုန်းနဲ့ဝင်နေတာဒါကျွန်တော်တို့သဘောမှမဟုတ်ပဲဒါအရင်ဆုံးကဆုံးဆောင်သွားတဲ့ဖွင့်လို့ရှိတာဥရိကြောင့်ဖြစ်ရတာလေအဲတော့တက်မလို့ဆိုးလာအောင်မရှိတဲ့ဆိုကျွန်တော်ရှင်းမဲ့တယ်ပေါ့ဗျာ
အခုအစီရင်ခံစာပါတိုက်တွန်းချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့သဘောထားတည်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံယုံညွန်ကြားမှုချုပ်ဦးစော်ထေးကို RFA ကအချိန်ချင်းဆက်သွယ်ခဲ့ပြီးမြတ်ဆက်သွယ်လို့မရပါဘူးခင်ဗျာ